တူရကီနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုကြိုးစားတာကိုကဘာတဖွားကကောင်းဆောင်တွေကပြစ်တင်ရှုံချခဲ့ကြပြီးရွေးကောက်ခံအစိုးရကိုလည်းထောက်ခံကြောင်းပြသခဲ့ပါတယ်။အခုလိုအာဏာသိမ်းမှုကြိုးပမ်းတဲ့လုပ်ရက်ကိုသိရှိပြီးတူရကီနိုင်ငံမှာဖြစ်ပေါ်တိုးတက်မှုတွေကိုအနီးကပ်စောင့်ကြည့်နေတယ်လို့ကုလသမဂ္ဂအထွေထွေအတွင်းမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဖာဟန်ဟတ်ကပြောပါတယ်။ကုလသမဂ္ဂအဖွဲ့ကြီးအနေနဲ့ဖြစ်ပေါ်နေတဲ့အခြေအနေအရရကိုရှင်းရှင်းလင်းလင်းသိရအောင်ကြိုးပမ်းနေပြီးတည်ငြိမ်မှုရှိကြဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။အမေရိကန်သမ္မတဘာရက်အိုဘားမားဟာလည်းတောက်ချနေညာကနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့တယ်လီဖုန်းကနေတူရကီနိုင်ငံမှာဖြစ်သွားတဲ့ကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။တူရကီနိုင်ငံကအစုအဖွဲ့အားလုံးဟာဒီမိုကရေစီနည်းကြရွေးကောက်တင်မြောက်ထားတဲ့အစိုးရကိုထောက်ခံတဲ့နယ်လို့သမ္မတနဲ့ထိပ်ပိုင်းအမေရိကန်သံအမတ်အားလုံးကသဘောတူညီကြပြီးတွေးထွက်တိုင်ယုံဖြစ်မှုနဲ့အကြမ်းဖက်တိုက်ခိုက်မှုအားလုံးကိုတားဆီးဆောင်ကျင်တဲ့နယ်လို့လည်းမြင်ကြောင်းပြောပါတယ်။အမေရိကန်နိုင်ငံသားရေးဌာနအနေနဲ့တူရကီနိုင်ငံကအမေရိကန်နိုင်ငံသားတွေရဲ့ဘေးကင်းလုံခြုံရေးကိုဆက်လက်လှုံ့ဆော်သွားမယ်လို့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဆိုပါတယ်။ဂျာမနီခေါင်းဆောင်အန်ဂျလာမာကယ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတက်ဖန်ဆိုင်ဘတ်ကဒီမိုကရေစီတည်မြဲမှုကိုလေးစားသင့်တယ်လူသားတွေရဲ့အသက်ကိုကာကွယ်ဖို့လုပ်နိုင်တဲ့များအားလုံးလုပ်သင့်တယ်လို့လူမှုကွန်ရက် Twitter မှာရေးသားခဲ့ပါတယ်။ဗြိတိသျှနိုင်ငံသားရဲ့ဝန်ကြီး Boris Johnson ကသူ့အနေနဲ့တူရကီနိုင်ငံအဖြစ်ပြက်တွေကိုအလွန်အစိုးရပူပန်နေတယ်လို့ပြောပြီးဗြိတိသျှတန်ယုံနေတဲ့အခြေအနေတွေကိုအနီးကပ်စောင့်ကြည့်နေတယ်လို့ Johnson က Twitter မှာရေးသားခဲ့ပါတယ်။